ရွှေလီမြို့မှာရှိတဲ့မြန်မာတွေကိုပေါက်ဖို့ကတက်တန်းတိုးပေးပြီးတော့ဆက်လက်နေထိုင်ဝင်ပြုသွားမယ်လို့တရုတ်အာဏာပိုင်တွေကဒီနေ့ကြေညာလိုက်ပါတယ်။နေထိုင်ဝင်တက်တန်းကလည်းမရှိအလုံးမရှိဝင်ငွေမရှိတော့တဲ့သူတွေနေရပြန်ဖို့မယ်လို့တရုတ်ယူနန်ပြည်နယ်တန်ဟုံပြည်နယ်ကွဲအာဏာပိုင်တွေကပြီးခဲ့တဲ့သတင်းတစ်ပတ်လုံးကကြေညာခဲ့ပြီးတဲ့နောက်မှာအခုလိုထပ်မံထုတ်ပြန်လိုက်တာဖြစ်ပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းအပြည့်အစုံကိုတော့ VOA သတင်းတော့ကိုအောင်မြတ်သူကပြောပြမှာပါ။
တရုတ်နယ်စပ်တို့တွေမှာအလုံးလုံးနေကြတဲ့မြန်မာနိုင်ငံသားတွေကိုနေရပြန်ပို့တဲ့အစီအစဉ်စတင်ပြီးမကြာခင်မှာပဲရွှေလီမျိုးကမြန်မာတွေကိုပေါက်ပေါက်ကတက်တန်ထပ်တိုးပေးမယ်လို့တရုတ်ဘက်ကကြေညာလိုက်တာပါဒီလိုကြေညာလိုက်တဲ့အတွက်တက်တန်ကုန်ပေါက်ပေါက်ကကိုကင်ဆောင်ထားတဲ့မြန်မာတွေကလာမယ့်ရက်ပိုင်းအတွင်းတက်မှတ်ထားတဲ့နေရာတွေမှာတွားရောက်လျှောက်ထားမှာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ရွှေလီမျိုးအခြေဆိုင်တအန်းလူငယ်ပရာဟိတဥက္ကဋ္ဌမိုင်ဦးလိုင်ရေးကခုလိုပြောပါတယ
်ပေါက်ပေါက်ကတက်တန်ကုန်သွားတဲ့သူတွေကတော့ဒီ5ရက်အတွင်းအတို့ပြန်လဲထုတ်ထုတ်ပေးမယ်လို့တော့အဲလိုင်းမှာတို့ဖြန့်ပေးထားတယ်ဒီပေါ်ပေါ်ကလောက်ဖို့တော့သူကစောင်းဝင်ဒီရှိရမယ်အဝင်တစ်သိန်းရှိရမယ်နောက်ပုံတည်းအပြည့်ပြည့်စုံစုံရှိမှာအောက်သားဒီတရေဝေဝေနဲ့ဂိတ်ဝင်မှာဆိုတို့ကလောက်ပေးတာအဓိကဒီလောက်ပါနေကတဖေးတွေကဆောက်ခါပေးတော့ရတယ်လေအလုပ်ပေါ်မှာမူတည်တာပေါ့
ဒီလူငန်းရှင်တွေကလည်းဒီကိစ္စအပေါ်သဘောမချကြောင်းလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကွန်ရက်ကကိုထေးကလည်း VOA ကိုပြောပါတယ်အထူးသဖြင့်တရုတ်ရွှေလီနဲ့ဂျေကောင်ဘက်မှာရှိတဲ့ကျောက်စင်းစည်းဝတ်ကမြန်မာနိုင်ငံသားတွေပြန်လာရမယ်ဆိုရင်နှစ်နိုင်ငံလုံးကချက်ငွေတန်းနဲ့ချီပြီးတော့ဆုံးရှုံးနိုင်ကြောင်ပြောပါတယ
်ဒီကျွန်တော်တို့ပြည်လုံးမှန်းရှင်တွေကလည်းမတိုက်တော့ဘူးခုလက်ရှိရွှေလီအုပ်ချုပ်ရုံကမတိုက်တော့သူတို့ဟိုတောင်းဆိုတာတွေရှိတာပေါ့သူတို့တရုတ်ဆိုရအောင်လေအခုဒီရွှေလီဂျေကောင်မှာကဒီကျွန်တော်တို့မြန်မာအလို့သမားတွေဒါအများကြီးပဲသူတို့အကျိုးပြုနေတာရှိတယ်လေတချို့ဆိုရင်10နဲ့15နဲ့လောက်အလို့သမားတွေရှိတယ်လေဆိုင်နေတာသာသမီတို့ဘာမှမလုပ်ရလို့ဖြစ်နေတဲ့ဟွာတွေအများကြီးပဲရှိတာပေါ့အဲကြတော့လေတရုတ်ပြည်ကလည်းမတင်တတ်ဘူးသူတို့အချင်းချင်းမတင်တတ်ဘူးဖြစ်နေတယ်ကျွန်တော်မိတ်ဆွေတယောက်ဆိုရင်ဒိဋ္ဌိအနေနဲ့လောက်ရှိတယ်တော့သိနေဝင်ပြီးတော့ရွှေဒီမှာရောင်းနေတိုင်းပဲအခုလိုပြန်ပြီဆိုလို့ချင်းသူကပေးလို့ထားခဲ့ရမလို့ဟိုမြန်မာနိုင်ငံသားတွေဆုံဆုံးလို့တရုတ်ပြည်လည်းသူတို့ဒီအခမ်းအနားဖို့အတွက်အတော်ဥပဒေအခိုင်အမာစောင့်ထားရတယ်အများကြီးရှိတယ်အဲကြတော့ကျွန်တော်တို့လည်းဒါကြီးကိုတော့လက်လို့စပယ်ပြန်ခိုင်းတာဒီပါကြီးတော့သဘောမကျဘူးကွာ
ယာယီနေတိုင်းခွင့်ကတ်နဲ့အလုံးလုံးနေသူတွေကပေါက်ပေါက်ကတ်လျှောက်ထားလို့မရပဲမြန်မာပြည်ကိုပြန်လာရမှာပါပေါက်ပေါက်ကတ်လျှောက်မယ်ဆိုရင်လည်းသူတို့သတ်မှတ်ထားတဲ့15ရက်အတွင်းအပြီးလျှောက်ရမယ်လို့ဆိုပါတယ်တရုတ်ပြည်တွင်းမှာကွာရန်တင်းဝင်နေရသူတွေအလုံးလမဲ့ဖြစ်သွားတဲ့မြန်မာနိုင်ငံသားတွေအများအပြားရှိပါတယ်သူတို့လိုနေတဲ့စီးနဲ့ငွေကြေးအကူအညီတွေကိုအလူရှင်တွေကဝိုင်းဝန်းကူညီနေရကြောင်းတန်းလူငယ်ပရာဟိတာကမိုင်ဦးလိုင်ရေးက VOA ကိုဆက်ပြောပါတယ်ဂျေကောင်ဘက်ကမြန်မာတွေကတော့ပြည်တွင်းကိုနေတိုင်းပြန်လာနေပြီးတပတ်တွင်ပြန်ဝင်လာသူ2500ဝန်းကျင်လောက်ရှိပါတယ်ကျန်းစမ်းကြောဘက်မှာဒီမနက်အစောပိုင်းကပြစ်ခတ်မှုအနေငယ်ရှိနေတာကြောင့်ဝမ်တိန်ဘက်ကမြန်မာတွေကိုပြန်ပို့မဲ့အစီအစဉ်ကိုတော့တရုတ်ဘက်ကခိတ္တဆိုင်ငံ့ထားပါတယ်ခင်ဗျာ